မြန်မာနိုင်ငံအနောက်ချမ်းတန်တွဲမြို့မှာအကြမ်းဖက်မှုတွေပြန်ပေါ်လာတဲ့အပေါ်မှာစိုးရိမ်မကင်ဖြစ်ရပြီးတော့ဒီလိုအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေရဲ့အခန့်ကဏ္ဍကိုမေးခွန်းထုတ်ရမယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ် Mr. Thomas O'Higgins-Dana ကပြောလိုက်ပါတယ်။အကြမ်းဖက်မှုမှာတာဝန်ရှိတဲ့အာဏာပိုင်တွေကိုအရေးယူဖို့သူပြောဆိုအကြံပြုထားပေမဲ့လက်တွေ့မှာဒီလိုဆောင်ရွက်မှုမျိုးတွေမတွေ့ရဘူးလို့လည်း Mr. Gandana ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုသားညိုဦးကပြောပြပေးမှာပါရှင်။
ကောင်းပါ යි ခင်ဗျာဒီဘာသာရေးနဲ့လူမျိုးရေးအရာအကြမ်းဖက်မှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာအခုဒီရပိုင်းအတွင်းမတည်ငြိမ်မှုတွေတိုးလာတဲ့အထက်မနေ့တုန်းကတော့ဒီတန်တွဲမျိုးအနီးကျေးရွာတွေကိုအုပ်စုလိုက်မိဝင်ရှို့တိုက်ခိုက်ရာကနေပြီးတော့အသေးပြောက်တွေပါရှိခဲ့တာပါဒီလိုအကြမ်းဖက်မှုမျိုးတွေဟာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေအတွက်အန္တရာယ်ကြီးတဲ့အခြေအနေဖြစ်တယ်လို့လူခွင့်ကိုယ်စားလှယ် Thomas O'Higgins-Dana ကပြောဆိုပါတယ
် as a human rights reporter I'm really concerned about the people dying and suffering violence particularly
လူခွင့်ရေးကိုယ်စားလှယ်တူအနေနဲ့လူတွေအကြမ်းဖက်တပ်ဖြတ်ခံရတာတွေအထူးသဖြင့်တော့မွတ်စလင်လူမှုအတိုင်းအဝိုင်းတွေကိုပြစ်မှတ်ထားအကြမ်းဖက်တဲ့လူရွက်တွေအပေါ်မှာစိုးရိမ်ပူပန်မိပါတယ်။ဒါဟာနိုင်ငံတော်အတိုင်းအဝိုင်းရဲ့စိုးရိမ်ညက်လည်းဖြစ်ပါတယ်။အသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့အချိန်မှာအခုလိုအကြမ်းဖက်မှုမျိုးတွေမရှိသင့်ပါဘူး။စိုးရိမ်စရာကောင်းတဲ့ဒီလိုအကြမ်းဖက်မှုမျိုးတွေဟာအသွင်ကူးပြောင်းရေးလုပ်ငန်းတွေအပေါ်မှာအန္တရာယ်ရှိပါတယ်။ဒါဝမြမဆွေရအနေနဲ့ကောင်းကောင်းနားလည်မယ်ထင်ပါတယ
်အခုလိုတန်တွဲမျိုးဝင်းကျင်မှာမငြိမ်သက်မှုတွေဖြစ်နေချင်းမြမသမရဦးသိန်းစင်ဟာရခိုင်ပြည်နယ်ကိုရောက်နေပါတယ်ရခိုင်ပြည်နယ်အတွင်းကပြိပခါတွေနဲ့တရားဥပဒေစိုးမိုးမှုအခြေအနေတွေကိုကိုယ်တိုင်လေ့လာဖို့ရောက်ရှိနေတာလို့သိရပါတယ်အခုလိုအခြေအနေမျိုးမှာသမရကိုရန်အဲ့ဒီဒေသဘက်ကိုတွားရောက်ဖို့ဆုံးဖြတ်တာဟာအင်မတန်ကိုတင့်တော်ကောင်းမွန်တဲ့လုပ်ရဖြစ်တယ်လို့မစ္စတာကင်နနာကမြမသမရကိုချီးကျူးပါတယ
် President Ainsin visited the Rakhine State and might be also visiting the area where the violence erupted so this is a very very positive
တမရဦးသိန်းစင်ရခိုင်ပြည်နယ်ကိုရောက်နေပြီးအကြမ်းဖက်မှုဖြစ်ခဲ့တဲ့နေရာကိုလည်းတွားရောက်ကောင်းတွားရောက်နိုင်ပါတယ်လူတွေတည်ဆုံးပြီးအကြမ်းဖက်မှုတွေဖြစ်တဲ့နေရာကိုတွားရောက်ဖို့ဆိုတာမြမဆွေရအနေနဲ့အရေးကြီးပြီးအပြုသဘောဆောင်တဲ့ဆုံးဖြတ်ချက်ပါဒီလိုဆောင်ရွက်ချက်မျိုးအတွဲကျွန်တော်အနေနဲ့ဝမ်းမြောက်မိပါတယ
်မြမဆွေရအနေနဲ့လည်းဒီမြမနိုင်ငံမှာဒီနှစ်ပိုင်းအတွင်းအခုလိုဖြစ်နေတဲ့ဘာသာရေးနဲ့လူမျိုးရေးအကြမ်းဖက်မှုတွေကိုတိတိယောက်ကင်တွယ်မယ်လို့ပြောသလိုပဲမနေ့ကလည်းပဲဒီကုလသမဂ္ဂအထူးတွေညီလာခံထဲမှာဒီလိုအခြေအနေမျိုးဖြစ်အောင်လှုံ့ဆော်ကြိုးပမ်းသူတွေအပေါ်မှာဘလို့မှတီးခံမှာမဟုတ်ဘူးဆိုပြီးတော့မြန်မာနိုင်ငံရဲ့ဝန်ကြီးကကတိပေးခဲ့ပါတယ်။မစ္စတာကနနာကတော့ဒီအစိုးရအနေနဲ့အရေးယူဆောင်ရွက်မှုတွေကိုလက်တွေ့လှုပ်ဆောင်သွားဖို့လိုအပ်ပြီးတော့အထူးသဖြင့်တော့ဒီအကြမ်းဖက်မှုမှာတာဝန်မကင်းတဲ့အာဏာပိုင်တွေကိုဖော်ထုတ်အရေးယူဖို့ကိုသူကတိုက်တွန်းပါတယ
်။ Very good to hear from the authorities that there is going to be zero tolerance.Now this has to be translated into reality and at the moment we haven't seen real measures in respect
ဒီလိုကိစ္စတွေမှာအစိုးရအနေနဲ့ဘလို့မှတိခါမှာမဟုတ်ဘူးလို့ပြောဆိုတာကြီးကြားတာကျေနပ်စရာပါဒါပေမဲ့ဒါတကယ်အမှန်လက်တွေ့ဖြစ်ဖို့လိုပါတယ်လက်ရှိအခြေအနေထိတော့အကြမ်းဖက်မှုတွေကိုတားဆီးဖို့ဆောင်ရွက်တာတွေအကြမ်းဖက်မှုမှာတာဝန်ရှိသူတွေကိုထိထိရောက်အရေးယူတာမျိုးတွေမတွေ့ရသေးပါဘူးအချို့နေရာတွေမှာဗုဒ္ဓဘာသာဝင်အချို့ကိုတရားရုံးကနေအပြစ်ပေးထောင်ချတာတွေတွေ့ရပါတယ်ဒါပေမဲ့ပြဿနာကလုံခြုံရေးတပ်ဖွဲ့တွေကိစ္စပါအခုလိုအသွင်ကူးပြောင်းရေးမှာရဲတပ်ဖွဲ့ရဲ့အခမ်းကဏ္ဍကဘာလဲမေးခွန်းထုတ်ရပါလိမ့်မယ်ဒီအကြမ်းဖက်မှုမျိုးမဖြစ်အောင်ရဲတပ်ဖွဲ့တွေကအကာအကွယ်ပေးတာမျိုးမတွေ့ရပါဘူးတစ်ချိန်တည်းမှာပဲစစ်တပ်ရဲ့အခမ်းကဏ္ဍကိုလည်းမေးခွန်းထုတ်ရပါလိမ့်မယ်လူ့အခွင့်အရေးအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုရှစ်ကြိမ်တိုင်တိုင်ရောက်ခဲ့ပြီးပါပြီအကြမ်းဖက်မှုတွေမဖြစ်အောင်အစိုးရအာဏာပိုင်တွေအနေနဲ့အရေးယူလှုပ်ဆောင်စရာတွေကြံရှိနေပါတယ်ဒီအထက်မှာ impunity လို့ခေါ်တဲ့အကြမ်းဖက်မှုမှာတာဝန်ရှိသူတွေကိုအရေးမယူနိုင်တဲ့ကိစ္စလည်းပါဝင်ပါတယ
်မစ္စတာကင်နနာဟာမြန်မာနိုင်ငံကမွတ်စလင်လူနည်းစုတွေအကြမ်းဖက်တိုက်ခတ်ခံမှုအခြေအနေကိုဝေဖန်ပြောဆိုခဲ့တာကြောင့်သူ့ရဲ့ဒီပြီးခဲ့တဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဆန္ဒပြကန့်ကွက်မှုတွေရင်ဆိုင်ခဲ့ရတယ်လို့ပဲဗတ်လိုက်တဲ့ဆိုပြီးတော့ဝေဖန်ပြစ်တင်တာတွေလည်းခံခဲ့ရပါတယ်မစ္စတာကင်နနာအနေနဲ့ဒီခီးစဉ်ရဲ့နောက်ဆက်တွဲဖြစ်တဲ့အခုဒီအောက်တိုဘာလအကုန်ပိုင်းကုလသမဂ္ဂလူ့ခွင့်ရေးညီလာခံမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအစီအစဉ်ကိုတင်သွင်းရမှာဖြစ်ပါတယ်ခင်ဗျာ